မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းနာရာကိုဆန့်ကျင်ပြီးအရသာအစိုးရအ мян ပြန်လည်ပေါ်ပေါက်လာစေဖို့အတွက်ကနေဒါနိုင်ငံနဲ့အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာမြန်မာပြည်ဆက်ပြီးဆန္ဒပြတောင်းဆိုနေတဲ့အကြောင်းတင်ပြခြင်းပါတယ်ကျွန်တော်ညဝင်းအောင်ပါ VYTN နေ့ကအရသာအစိုးရခေါင်းဆောင်တွေကိုစစ်တပ်နဲ့လူညုံရေးတပ်ဖွဲ့ဝင်တွေကလိုက်လံဖမ်းဆီးဖယ်ရှားပြီးတဲ့နောက်လက်ရှိမှာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံအာဏာအရရက်ကိုရယူထားတာပါမြန်မာနိုင်ငံတနန်တလျားကနေ့စဉ်နဲ့အမျှငင်းငန်းစွာဆန္ဒပြနေတဲ့ပြည်သူတွေနဲ့ထပ်တူရပ်တည်နေကြောင်းနဲ့စစ်တပ်အာဏာသိမ်းလို့ရက်ကိုဆန့်ကျင်ကြောင်းကနေဒါနိုင်ငံဗန်ကူးဗားမြို့ကမြန်မာတွေကလည်းရာသီဥတုအေးခဲနေတဲ့ကြားကပဲစနေနေ့ကဆန္ဒပြတောင်းဆိုကြောင်းမြန်မာရေးလှုပ်ရှားသူကိုမင်းနိုင်ကပြောပါတယ
်ကျွန်တော်တို့ဆိုလို့ရှိရင်ဒီကနေဒါဆိုတာထိုးလို့ရှိရင်လည်းကျွန်တော်တို့ဒါရိုက်စာတွေပို့ထားပြီးသားပြီးအားလုံးကတတိယဆင်းတဲ့လက်မှတ်တွေဆိုတာအဲ့ဒီမှာတောင်းဆိုချက်တွေလည်းပါပါတယ်အဓိကကတော့2020ရွက်ကပွဲကိုအစီအမံပြုပေးဖို့နဲ့ဖန်ဆီးထားတဲ့ဒီကောင်းဆောင်တွေအားလုံးနောက်စီဒီယမ်ကောင်းဆောင်တွေစနတ်တကောင်းဆောင်တွေရောနိုင်ငံကောင်းဆောင်တွေရောပါတီကောင်းဆောင်တွေရောအားလုံးကိုချွင်းချက်မရှိပြုပေးဖို့နဲ့အဲ UN Security Council နဲ့ဟလာ US ကတူပြီးထုတ်ပြန်ချက်တွေကိုလည်းကျွန်တော်တို့ကထောက်ခံတယ်ဆိုတဲ့အကြောင်းနဲ့ပြည်သူတွေကိုအပြန်ဖက်နှိပ်စက်လာလို့ရှိရင်ပြည်သူရောအရေးယူပေးဖို့ကျွန်တော်တို့အားတောင်းဆိုသွားတာဖြစ်ပါတယ်။နောက် US ကမြန်မာပြည်ပေါ်မှာကျပ်ပတ်တာရေးပြီးလို့ဒါကိုကျွန်တော်တို့ကအဓိကထားတောင်းဆိုလို့ရတယ်
။အလားတူကနေဒါနိုင်ငံဆက်စကာတူးမြို့မှာလည်းစနေနေ့နေ့လယ်ကဆရာနာသိန်းဆန့်ကျင်ရေးဆန္ဒပြပွဲလုပ်ခဲ့ကြောင်းကိုလူကျော်ကပြောပါတယ်
။ဒီဆက်အနာပိတဲ့ပုံမှာကျွန်တော်တို့ပြင်းပြင်းထန်ထန်ရှုတ်ချတယ်ပေါ့နော်။နောက်ပြီးတော့ဖန်ဆီးထားတဲ့သမရာကြီးဦးဝင်းမြင့်ရဲ့တော်အောင်ဆန်းစုကြည်နဲ့ကွာအဖန်ဆီးခံထားတဲ့ဒီအားလုံးကိုချက်ချင်းလှစ်ပေးဖို့ကျွန်တော်တို့တောင်းဆိုတယ်ပေါ့။နောက်တစ်ချက်ကတော့2020ဒီကောက်ပွဲနဲ့ရလကိုအပြည့်အမှတ်ပြုပေးဖို့ဒါတွေကိုကျွန်တော်ကကျွန်တော်အဓိကထားပြီးတောင်းဆိုရပေါ့ဒီကျွန်တော်တို့ပြည်နယ်မှာရှိတဲ့ MLA ပေါ့နော်ပြည်နယ်စစ်တော်ပေါ့နောက်တစ်ခါကတော့ Federal လွတ်တော်ပေါ့အဲ့ဒါတွေကိုအဓိကတောင်းဆိုတာပ
ါအမေရိကန်နောက်ဘက်ကျန်ဆန်ဖရန်စစ္စကိုမြို့ကုလသမဂ္ဂပလာဇာအရှိစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲနဲ့ပတ်သက်လို့ဦးဆောင်ပါဝင်သူ88မျိုးဆက်ဦးပန်းသီးကပြောပါတယ်
ကောင်စီရဲ့အာဏာသိမ်းမှုကိုကျွန်တော်လုံးဝလက်မခံဘူး။တော့ပြည်သူအစိုးရကိုပဲကျွန်တော်လူရှိတယ်။ကျွန်တော်တို့အခုပထမလုပ်နေတာတော့အမေရိကန်အစိုးရတာဝန်ရှိတဲ့လူတွေပေါ့တမရာတို့ကျွန်တော်တို့ဒုတိယတမရာတို့ House of Speaker တို့ရှိကျွန်တော်စာရေးရေးတယ်။အရေးယူဆောင်ရွက်ပေးဖို့ကူညီတောင်းတယ်။အခုကျွန်တော်တို့အမေရိကန်တမရာဂျိုးဘိုင်ဒန်ကလည်းကျွန်တော်တို့ပြင်းပြင်းထန်ထန်အရေးယူလိုက်တယ်။ဒါပေမဲ့ဒီလိုပြင်းထန်တဲ့အရေးယူမှုကျွန်တော်တို့1988တည်းကကျွန်တော်ကြုံခဲ့ပြီ။ဒါပေမဲ့အစ်စိုးရထုံးစံတိုင်းပဲသူတို့ကတော့ဟိုတရုတ်အားကိုနဲ့ကျွန်တော်တို့ကျူးဆက်ခဲ့ဦးနော်ဒါပေမဲ့ဒီတစ်ခါတော့ဒီစစ်ကောင်စီကိုကျွန်တော်တို့တီးတဲ့ပုံမှန်ပြင်းထန်တဲ့အရေးယူမှုလုပ်ဖို့ကျွန်တော်တို့အမေရိကန်မှာရောက်နေတဲ့မြန်မာတွေကတောင်းဆိုမယ
်ဆန္ဒမျိုးဆန္ဒပြပွဲမှာပါတယ်မတ်ဂျူလီယာချမ်းကလည်
းအော်အဓိကဆန္ဒပြတော့ပမာဒီမှာအဲ့ဒီစစ်တပ်ကအာဏာသိမ်းလိုက်တာကိုလုံးဝလက်မခံတဲ့အကြောင်းရယ်နောက်ပြီးတော့ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ဂျောအောင်ဆန်းစုကြည်ရဲ့ပါဝင်တမတားကြီးဦးဝင်းမြင့်ကိုအမြန်ဆုံးလွတ်ပေးပြီးတော့အယက်သားအစိုးရကိုအမြန်ဆုံးအာဏာလွှဲပေးဖို့အတွက်ဟိုပါပေါ့အမေရိကန်ရောက်မြန်မာနိုင်ငံသားအနေနဲ့ဆန္ဒပြတာပါနောက်ပြီးတော့ဒီလိုမတရားမှုတွေဖြစ်နေတဲ့ဒီပပပီအကြောင်းကိုလည်းကဘာကိုလည်းဟိုပါပတိစေချင် awareness ရစေချင်လို့ပ
ါအမေရိကန်လေပိုင်းအိန္ဒိယနာပြည်နယ်ဖိုးဝင်းမှာလည်းမြန်မာပြည်အပြောင်းလဲဖြစ်လာစေဖို့အပတ်စဉ်ဆန္ဒပြနေကြောင်းဦးကျော်သက်ကပြောပါတယ်
။ဒီတီလေရဲ့ဆက်လွတ်တော်နဲ့အောက်လွတ်တော်အမတ်တွေပြီးကိုကျွန်တော်တို့စာရေးပို့တယ်။တော့တောင်းဆိုမှုတွေလုပ်တယ်။နော်ဗမာပြည်ကိုနော်အာဒီဆန့်ကျင်ဆိုတာကိုနော်ဒရိုင်းကြီးလုံးပေါ်မှာမလုပ်ခဲနဲ့နော်အာဒီစစ်အာဏာရှင်တစုနဲ့ပတ်သက်တဲ့ဆန့်ကျင်မျိုးတွေနောက်တစ်ခါကျွန်တော်တို့ဓာတ်ရည်ပုံပြင်းထန်တဲ့ဖိအားတွေဆက်ပေးဖို့အတွက်ကျွန်တော်တို့အခုတောင်းဆိုထားပါတယ်။ကျွန်တော်တို့အမေရိကန်ရဲ့သမားကြီးဂျိုဘိုင်ဒန်အနေနဲ့ကလည်းတော်တော်ကြီးတော့ကျွန်တော်တို့ဗမာပြည်ကိုစိတ်ဝင်စားတာကိုတွေ့ရတယ်။ဒီတွေ့တော့ကျွန်တော်တို့ကတော့ဆက်ပြီးလုပ်နေပါပဲ
။ဝါရှင်တန် DC စစ်တမ်းရုံးရှိဆန္ဒပြပွဲတွေကို February 14ရက်နေ့မှာပြုလုပ်သွားမယ်လို့သိရပါပါတယ်ခင်ဗျာ။